ရှေ့သတင်းပတ်ထဲမှာမြန်မာနိုင်ငံမှာကျင်းပမဲ့အာဆီယံ၄ဒက်ဦးစီးချုပ်များနှစ်ပတ်လည်အစည်းအဝေးကိုအာဆီယံ၄ဒက်ဦးစီးချုပ်တချို့မတက်ဘူးဆိုပြီးတော့ဆုံးဖြတ်လိုက်တာကတော့မြန်မာ၄ဒက်နဲ့မပူးပေါင်းလို့ဘူးဆိုတာကိုပြသလိုက်တာဆိုတဲ့သုံးသပ်မှုတွေရှိပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံပေါ်မှာဆွဆွဲဆောင်ရွက်နေတဲ့နိုင်ငံတွေရဲ့မယိုးသားမှုဖြစ်ပါတယ်လို့တုံ့ပြန်ပါတယ်။အာဆီယံ၄ဒက်ဦးစီးချုပ်အစည်းအဝေးကိုအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နိုင်ငံတွေဘက်ကမတက်ရောက်တဲ့အပေါ်မှာဘလို့မျိုးတက်ရောက်မှုတွေရှိနိုင်ပါသလဲကိုဝင်းမင်းကစုံစမ်းမေးမြန်းပြီးတော့သုံးသပ်တင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ဒီအချိန်20မြောက်အာဆီယံ၄ဒက်ဦးစီးချုပ်များအစည်းအဝေးကိုမတက်မဲ့နိုင်ငံတချို့ရှိပေမဲ့ဆက်ကျင်းပသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းချွန်းက VOA ကိုအခုလိုပြောပါတယ်အဲ
တချို့သောနိုင်ငံတွေကတက်ရောက်ပါမယ်နိုင်ငံအများစုအာဆီယံနိုင်ငံအများစုပါတော့တက်ရောက်မှာဖြစ်တယ်တချို့သောနိုင်ငံတွေကလည်းဗီဒီယိုကွန်ဖရင့်နဲ့တက်ရောက်မယ်လို့ပြောတယ်တချို့သောနိုင်ငံတွေကတော့တက်ရောက်မှာမဟုတ်ဘူးလို့အကြောင်းပြန်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီအာဆီယံလီဒါဦးစီးချုပ်များအစည်းအဝေးဒီနှစ်စဉ်ကျင်းပနေကြအစည်းအဝေးဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အလဲကျဖြစ်တဲ့အတွက်အာဆီယံစီမင်းစည်းကမ်းတွေပြည်ညင်နေတဲ့ညီကျွန်တော်တို့ဆောင်ရွက်သွားတာဖြစ်ပါတယ
်မနေ့က19ချိန်မြောက်ဒီအာဆီယံလီဒါဦးစီးချုပ်များအစည်းအဝေးမှာအဲ့ဒီတုန်းကအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံကမြန်မာနိုင်ငံကိုဒီနှစ်အလဲကျဥက္ကဋ္ဌအဖြစ်လွှဲပေးပြီးအခုလိုနေပြည်တော်မှာကျင်းပဖို့စီစဉ်လာတာပါ။ဘာကြောင့်အခုလိုရှေ့ဘက်အင်ကာ12ရက်နေ့ကနေ15ရက်နေ့ကျင်းပဖို့အသင့်ပြင်ချပြီးမှကပ်ပြီးမတက်ဖို့ဖြစ်လာရပါလေလို့မေးရမှာကနေဒါနိုင်ငံ British Columbia တက္ကသိုလ်မှာပြည်သူ့ရေးမဟာဘွဲ့ယူနေတဲ့သုတေသီစာရေးဆရာကိုမင်းသိကအခုလိုရှင်းပြပါတယ
်။အဓိကတော့ထူးခြားတာနှစ်ခုသွားတွေ့ရတယ်ပေါ့။နံပါတ်1ကမြန်မာနိုင်ငံမှာအခုဒီဆရာနာသိမှုနောက်ပိုင်းပေါ့နော်။ဖြစ်လာတဲ့ဒီခုခံဒေါ်လာစစ်တေကိုမြန်မာစစ်တပ်ကခြေမုန်းတဲ့အခါမှာလေကြောင်းအင်အားသုံးပြီးခြေမုန်းတယ်။အဲ့ဒီအခါမှာအရသာပြစ်မှတ်တွေကိုလည်းမြောင်များစွာထိခိုက်ခြေမုန်းခံရတာရှိတယ်နော်။အဲ့တော့အကြီးကျယ်ပေါ့ဗျာဟိုအရသာတွေတည်ကြည်တဲ့ဖြစ်ရတွေလည်းရှိခဲ့တာပေါ့။ဒါတွေကိုအာဆီယံနိုင်ငံတွေကသိတယ်။အဲ့ဒီထဲမှာဒီလိုစစ်ရာဇဝဲမှုကျူးလွန်တဲ့သူတွေနဲ့အဲထိုင်ကုန်တစ်ခေါက်နဲ့အတူမထိုင်နိုင်ဘူးဆိုတော့ဒါပြင်းထန်တဲ့နိုင်ငံရေးကန့်ကွက်ချက်ပေါ့နော်။အဲ့ဒီဟာကိုပြရတယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကတော့အဲ့ဒီအာဆီယံနိုင်ငံတွေထဲမှာရှိတဲ့ဟိုနိုင်ငံ၃နိုင်ငံဖြစ်တဲ့မလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ပေါ့ဒီနိုင်ငံတွေကိုသွားကြည့်တယ်ဆိုရင်ဒီမိုကရေစီကောင်းကောင်းဖြစ်ထွန်းပြီးသားနိုင်ငံတွေဖြစ်တယ်ဆိုတာသွားတွေ့ရတယ်ပေါ့ဒီလိုနိုင်ငံကြီးတွေကမြန်မာနိုင်ငံမှာပေါ့နော်အခုဒီမြန်မာစစ်တပ်စစ်ကောင်စီလှုပ်တဲ့လှုပ်ရည်နဲ့ပတ်သက်ပြီးတော့မလိုလားတဲ့အပြင်ပေါ့နော်မပူပေါင်းမှုဆိုတဲ့သဘောမျိုးဒီနိုင်ငံရဲ့အရာ signal ပြတယ်လို့ကျွန်တော်ထင်ပါတယ
်ထိုင်းနိုင်ငံကတော့တက်ရောက်ဖို့ရှိနေပြီးတခြားအာဆီယံနိုင်ငံတွေကလူသိရှင်ကြားထုတ်ပြန်တာမရှိသေးချိန်မှာအခုလိုမတက်မဲ့နိုင်ငံတွေပေါ်ဗိုလ်ချုပ်စော်မင်းချွန်းကအခုလိုတုံ့ပြန်လိုက်ပါတယ
်။ဒီမှာလဲမျိုးစုံတော့ဝေဖန်မှုတွေဆွဆွဲမှုတွေရှိတာပေါ့။ဒီမှာကျွန်တော်တို့မြန်မာနိုင်ငံတက်မတော်လေအနေနဲ့ကဒါနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့ထမ်းဆောင်နေတာမဟုတ်ဘူး။မြန်မာနိုင်ငံမှာကုညီကဲဈေးလုပ်ငန်းတွေပေါ့လူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေ HADR လုပ်ငန်းတွေမှာလဲတက်ကြွစွာပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်တယ်။အဲ့တချို့နိုင်ငံတွေဆွဆွဲချက်တွေတော့ကျွန်တော်တို့အာဟုပုတ်ကောင်းပါတယ်မြန်မာနိုင်ငံမှာတကယ်အကြမ်းဖက်လှုပ်ဆောင်နေတဲ့ NUG PDF အဖွဲ့တွေရဲ့ drone နဲ့တိုက်ခိုက်မှုတွေမိုင်းတောင်မိုင်းခွဲတိုက်ခိုက်မှုတွေပြည်သူလူထုရဲ့အသက်အဝိတ်စီစဉ်ကိုထိပါနေတာတွေဥပမာအနည်းဆက်ဆုံးဖြစ်စဉ်ဆိုရင်ဒါမြဝတီမှာရှိတဲ့ပြည်သူလူထုနဲ့သက်ဆိုင်တဲ့အစအဦးတွေကိုပဲ drone နဲ့တိုက်ခိုက်ခဲ့တာတွေပြီးရင်ကျွန်တော်တို့ဗီယက်ထားလန်ကားလန်တွေဖောက်ခွဲဖြစ်စဉ်ဒါတွေကိုလစ်လူရှုပြီးတလို့အဖက်သားဆွဆွဲဆောင်ရွက်နေကြခြင်းဟာဆွဆွဲနေတဲ့နိုင်ငံတွေတချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မယိုသားမှုကိုပြပနေတာလို့ပဲကျွန်တော်တို့မြင်ပါတယ်ဗျ
။ဒီနေရာမှာအခုအပတ်ထဲပြီးသွားတဲ့အာဆီယံထိပ်သီးပွဲမှာမြန်မာနိုင်ငံအပေါ်ဖဲ့ခြင်းဝေဖန်မှုတွေများလာခြင်းဖြစ်လာတဲ့အခုအာဆီယံနိုင်ငံတချို့ဆုံးဖြတ်ချက်ကြောင့်ပဲ့ရောက်မှုကိုဆက်မေးရမှာအရင်ချင်းမိုင်တက်ကတူလူမှုသိပ္ပံဌာနမှာသုတေသီဖြစ်ခဲ့တဲ့ကိုမင်းတေကအခုလိုရှင်းပြပါတယ
်။ជីជីပါမှာပြောင်းလဲမှုတော့ကျွန်တော်တို့မျှော်လင့်လို့မရအောင်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ရဲ့စရိုက်ကိုကြည့်ရင်လဲဆွတ်တိုးပြီးလုံမယ်အဲသူတို့ဒီအစီအမံတိုင်းပဲဒါသွားတွေ့ရတယ်နောက်တစ်ခုကဒီအာဆီယံနိုင်ငံတွေမှာလဲသူနိုင်ငံရေးအရာဖိအားပေးတာမျိုးပဲလုပ်လို့ရမယ်အာဆီယံနိုင်ငံတွေကိုနိုင်ကအကန့်အသတ်ရှိတယ်ပေါ့ဗျာနော်ဟောဒါပေမဲ့ဘာဖြစ်လဲဆိုတော့အဲမြန်မာစစ်တပ်အပေါ်မှာတော့ဒေတာတွင်ဖိအားပေါ့နိုင်ငံရေးဖိအားကတော်တော်ကြီးကြီးလာတယ်ဆိုတဲ့သဘောကိုပြနိုင်တဲ့အဆင့်လောက်ပဲတက်ရောက်နိုင်မယ်လို့ကျွန်တော်ထင်တယ်ပေါ့
ဒီနှစ်စဉ်ကျင်းပတဲ့အာဆီယံလေဒက်ဦးစီးချုပ်များရဲ့အစည်းအဝေးမှာကာကွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ သဘာဝဖိတဲ့တုံ့ပြန်ရေးဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးကြလေရှိပါတယ်။အခုလိုမြန်မာမှာကျင်းပမဲ့အာဆီယံလေတဲ့ဦးစီးချုပ်များအစည်းအဝေးကိုမတက်ကြဘူး။ Justice for Myanmar အဖွဲ့ကအရင်တောင်းဆိုခဲ့ပြီးအခုလည်းအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်တို့လိုတခြားနိုင်ငံတွေပါမတက်ကြဘူးဒီနေ့ပဲထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်ခင်ဗျ။